တမလို့ကကယ်တင်တဲ့ပြည်သူအများစုကအာဏာသိမ်းခဲ့တယ်ဆိုပြီးခေါ်ကြတဲ့နေ့ဟာမနေ့ကနှစ်30ပြည့်ခဲ့ပြီဖြစ်ပါတယ်။တမလို့ကအဲ့ဒီနှစ်30ပြည့်နေမှာပဲရှင်လင်းလို့ရေးတော်ပုံမှာတမလို့ကဘလို့ကယ်တင်လိုက်ရကြောင်းနဲ့ရေးတော်ပုံနဲ့ဖြစ်ပွားခဲ့တဲ့အငင်းပွားစရာဗီဒီယိုဖိုင်ကိုထုတ်လင့်ပြသခဲ့ပါတယ်။အဲ့ဒီလိုထုတ်လင့်ပြသတာနဲ့ပတ်သက်ပြီးဝေဖန်မှုတွေအများများရှိနေပါတယ်။ရှင်လင်းလို့ရေးတော်ပုံဟာဘာကြောင့်ဖြစ်တယ်ဆိုတာပြည်သူတွေသိပြီးသားပါလို့ပြောဆိုသူကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုလုံးမှုဆောင်ဦးညံဝင်းပဲဖြစ်ပါတယ
်။အာဏာသိမ်းတာအဲ့ဒါကြောင့်ပါလို့ဘယ်လိုပုံစံနဲ့ကြော်ပြောပြည်သူလူထုကလက်ခံမှာမဟုတ်ပဲ။ကျွန်တော်ကစိုးရိမ်နေမှရှိစိုက်တာပြောပြည်သူလူထုကဘာလဲဆိုတာသိပြီးသားကြီးတာ။အ
ဲ့ဒီလိုတက်မတော်ကပြုလုပ်နေတာဟာမြို့သားရင်ကြားစေရေးကိုထိခိုက်စေတဲ့ဆိုတဲ့ဝေဖန်သုံးသပ်ချက်တွေကလည်းရှိနေပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုလုံးမှုဆောင်ဦးညံဝင်းကတော့မြို့သားရင်ကြားစေရေးကို NLD ကတောင်းဆိုနေတာတက်မတော်ကလည်းရောချင်းမှမရှိတာလို့ပြောပါတယ
်။မြို့သားရင်ကြားစေရေးကတော့ဒီနေ့ထိခိုက်စရာမရှိဘူး။ဒီနေ့ဆိုရင် NLD ကပြောနေတာ NLD ကတောင်းဆိုနေတာ။နောက်ဘယ်တော့မှလည်းရောတာလည်းဒီလိုမရှိသေးဘူး။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥစ္စာကန်းဆုံးပြီးစိတ်ချသိခံမှုကတော့လိုအပ်မယ
်။မနေ့ကတက်မတော်ပိုင်းသတင်းမီဒီယာတကူဖြစ်တဲ့မြောက်ရီသတင်းရုပ်သံဌာနကတမိုင်းရေစီလှိုင်းကြီးလေတံဖြစ်ရမယ်ဆိုပြီးရှလင်းလုံးရေတော်ပုံနဲ့ပတ်သက်တဲ့ဗီဒီယိုမှတ်တမ်းကိုတနေ့ကအခြေပေါင်းများစွာထုတ်လင်းပြသခဲ့ရမှာဝေဖန်တယ်နေလဲတွက်ပေါ်လာခဲ့ပါတယ်။ရှလင်းလုံးရေတော်ပုံမှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တအူးဖြစ်တဲ့ကိုမင်းစရာကတက်မတော်ကမလွဲမချောင်သားလို့အာဏာသိမ်းခဲ့တယ်လို့အစင်ကြီးပေးခြင်းလို့အခုလိုပြသတာဖြစ်တယ်လို့ပြောပါတယ်
။အေးမြတ်ဘုရားမပြဆိုတော့သူတို့စစ်တပ်ကတရားကြောင်းတော့ဗောနော်ဟိုကလည်းဟိုသူတို့အာဏာသိမ်းရတာမလွဲသားလို့အာဏာသိမ်းကြောင်းကိုအစင်ကြီးပေးခြင်းလို့ပြတယ်လို့ဥကမြင်တယ်။ဒါမဲ့တကယ်အဲ့ဒီအချိန်မှာရှိခဲ့တဲ့ပြည်သူတွေအားလုံးကသိတယ
်။မြောက်ရီကျောင်းလိုက်ဆရာတော်ကတော့အာဏာသိမ်းခဲ့ခြင်း230ပြည်နေမှာဒီလိုရုပ်သံမှတ်တမ်းကိုပြတာဟာတက်မတော်ကမယိုးသားဘူးလို့ပြောပါတယ်
။ဒီမြောက်ရီဆိုတာကပြည်သူရဲ့ channel လေ။ဒီစစ်တပ်ရဲ့စပယ်ရှယ်သူတို့ရဲ့ဝါဒပြ channel တစ်ခုဖြစ်တယ်เนาะခေါင်းဆောင်အတိုင်းပဲအဲဒီ channel တွေဟာเนาะစစ်တပ်ရဲ့အတုံးချခံပေးတာလို့ဖြစ်တယ်ဒီနေ့မှမှဒီကောင်းပြတ်တတ်တာတွေ88တုံးကတကယ်တာတွေကိုပြန်ပြတယ်ဆိုတာဟာသူတို့မြို့သားဦးလေးနှစ်30ပြည့်ဆိုပြီးတော့လှုပ်လိုက်တာလေ
လက်ရှိမှာတော့မြန်မာနိုင်ငံမှာအစိုးရနဲ့တက်မတော်ကြားတက်မတော်ရဲ့အစိုးရရဲ့နိုင်ငံအင်အားစုတွေကြားမှာညီညာစီရီတွေလှုပ်ဆောင်နေကြတဲ့အချိန်ဖြစ်ပါတယ်ဒီလိုအတန်လွှင့်တာဟာမျိုးသားပြန်လည်တင့်မြတ်ရေးကိုတွားနေတဲ့အချိန်မှာတမိုင်းပုံဖြတ်နေတယ်လို့မြင်ကြောင်းရှစ်လေးလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တအုပ်ဖြစ်တဲ့ဥက္ကကိုကြီးကပြောပါတယ
်ကျွန်တော်တို့ကဒီအချိန်မှာမျိုးသားပြန်လည်တင့်မြတ်ရေးကိုတွားနေတဲ့အချိန်မှာတမိုင်းကိုမှန်မှန်ကန်ကန်ဖော်ထုတ်စေခြင်းနဲ့အဲ့ဒီလုံကဘာတွေတကယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတာတွေကိုကျွန်တော်တို့ကပြုစုဖို့အမှတ်တမ်းတင်ဖို့လိုတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ကိုယ့်ဘက်ကနေပြီးတော့ဒီအခြေအနေကြီးကိုဘယ်လိုပုံစံမျိုးမသိမိလိုက်တဲ့သူတွေကိုမျက်စိထဲမှာမြင်သွားအောင်ပုံဖော်မယ်ဆိုတာမျိုးကြတော့ပုံဖြတ်တာဖြစ်တယ်။ဝါဒဖြန့်ချီရေးတက်တက်ဖြစ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်
။အဲ့ဒီထုတ်လင်းပြသတဲ့ရုပ်သံမှတ်တမ်းဟာသတင်းမီဒီယာဥပဒေသတင်းမီဒီယာကျင့်ဝတ်နဲ့မကိုက်ညီဘူးဆိုတဲ့ဝေဖန်ချက်တွေဟာလည်းအမြောက်များရှိနေပါတယ်။မြန်မာနိုင်ငံမှာရုပ်သံကောင်စီလည်းမရှိသေးတဲ့အတွက်ရုပ်သံဥပဒေနဲ့ညီဆွန်းတယ်မညီဆွန်းတယ်ဆိုတာထက်ရုပ်သံဆိုင်ရာကျင့်ဝတ်ကိုတော့ဖောက်ဖျက်နေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကပြောပါတယ်
။လက်ရှိရုပ်သံဥပဒေကကောင်စီမပေါ်သေးတော့သူတို့ကိုရုပ်သံကောင်စီမပေါ်သေးတော့ကြံ့မဲ့မဲ့ဖွဲ့စည်းမှုရှိဘူး။ကိစ္စကောင်စီသာရှိရင်တော့ဒီလိုကိစ္စမျိုးဟာဟိုကျင်းစီပေါ့ကြံ့မဲ့ရမယ့်ကိစ္စမျိုးပေါ့နော်။ဘာလို့လဲဆိုတော့ဟိုအန်သွေးရဲတန်ရဲလိုကိစ္စမျိုးအများပြည်သူဟိုကြည့်ရှုဖို့မသင့်တဲ့ကလေးတငယ်တွေစသဖြင့်ပေါ့။သူနဲ့ရွေချက်ကတော့တခြားပေါ့လေ။တခြားဆိုတော့သူနဲ့ရွေချက်တော့ကျွန်တော်လည်းကြည့်ကြမသိဘူး။ဒါပေမဲ့မလွင့်တင်တဲ့ဟိုသွင်းရမယ့်ဟာကိုမလွင့်တင်တဲ့အချိန်မှာလွင့်တာတော့အဲ့ဒါတွေကတော့ချင်းနေပေါ့ရုပ်သံဆိုင်ရာရှင်းဝတ်ပေါ့နော်။ရှင်းဝတ်နဲ့တော့ချင်းနေပေါ့ကြီးတယ်။ရုပ်သံဆိုင်ရာရှင်းဝတ်နဲ့တော့ချင်းနေပေါ့ကြီးတယ်
။တမတော်ပိုင်းသတင်းမီဒီယာတွေဟာပြန်ကြားရေးဌာနအောက်မှာမရှိတဲ့အတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှမပြောလို့ကြောင်းတာဝန်ရှိသူအကြီးအကဲတအူးက RFA ကိုပြောပါတယ်ခင်ဗျာ။